ပပူဝန်နီယူဂီနီနိုင်ငံမှာကျင်းပတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ညီလာခံဟာတရားဝင်သဘောတူညီချက်တစ်စုံတရာမရရှိဘဲတင်းငွေတွေကပြည်ဆုံးသွားကြပါပြီ။နှစ်ပေါင်း30နီးပါးကြာမြင့်လာပြီဖြစ်တဲ့ APEC အဖွဲ့ရဲ့တမိုင်းတစ်လျှောက်သဘောတူညီချက်မရဘဲပြည်ဆုံးသွားတာဒါဟာပထမဆုံးအကြိမ်ဖြစ်ပါတယ်။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးစစ်ပွဲဖြစ်နေတာကြောင့်ဒီထိပ်တီးဆွေးနွေးပွဲကိုတက်လာကြတဲ့နိုင်ငံခေါင်းဆောင်တွေအကြားကြီးညာချက်မှာဘယ်လိုစကားလုံးအသုံးအနှုန်းတွေထည့်သွင်းဖို့ပြမယ်ဆိုတဲ့အပေါ်သဘောတူညီမှုမရနိုင်ဘဲဖြစ်ခဲ့တယ်လို့ပပူဝန်နီယူဂီနီဝန်ကြီးချုပ်ပီတာအိုနေးကထိပ်တီးဆွေးနွေးပွဲအပြီးမှာပြောပါတယ်။ဒါပေမဲ့သဘောတူညီလို့မရနိုင်တာကအမေရိကန်နဲ့တရုတ်နိုင်ငံတွေအကြားမဟုတ်ဘဲတရုတ်နဲ့ APEC အဖွဲ့ဝင်နိုင်ငံတွေအကြားဖြစ်တယ်လို့ညီနိုင်ဆွေးနွေးမှုတွေမှာပါဝင်တဲ့အစ်မအမေရိကန်အရာရှိတူကပြောပါတယ်အဲ့ဒီလိုသဘောတူညီမှုမရနိုင်တဲ့ဟာတခါမှမဖြစ်ဘူးတဲ့အစဉ်အလာတစ်ခုဖြစ်တယ်လို့လည်းအဲ့ဒီအစ်မအရာရှိကပြောပါတယ်စနေနေ့တုန်းကတော့အမေရိကန်ဒုသမ္မတ Mike Pence နဲ့တရုတ်သမ္မတရှီကျင်းဖင်တို့ကစစ်ပွဲဆိုင်ရာသူတို့ရဲ့မတူညီတဲ့အမြင်သဘောထားတွေကိုပပွာနယူဂီနီနိုင်ငံမြို့တော် Port Morris Bay မှာကျင်းပနေတဲ့ညီလာခံကိုပြောကြားတဲ့မိန့်ငွန်းအတွင်တရားစီထက်သွင်းပြောကြားခဲ့ကြပါတယ်အမေရိကန်ဒုသမ္မတကတိုင်းပြည်အသီးသီးအနေနဲ့အကျွေးတွေပြည်မနေစေဖို့တတိထားတဲ့အကြောင်းအချုပ်အခြာအာဏာပိုင်ဆိုင်မှုကိုအထိပါမခံတဲ့အကြောင်းအဖွဲ့ဝင်နိုင်ငံတွေကိုတတိပြေးပြောကြားခဲ့ပါတယ်။တရုတ်သမ္မတရှီကျင်းဖင်ကတော့အရှေ့တောင်အာရှအရှေ့အလယ်ပိုင်းဥရောပနဲ့အာဖရိကတိုက်တို့ကိုဆက်ပြောပေးမယ်။တရုတ်တို့ရဲ့ခေတ်သစ်ပိုလာမှာစီမံကိန်းကြီးအကြောင်းကိုထည့်သွင်းပြောကြားခဲ့ပါတယ်။